အစ္စရေးနဲ့ဒီဟာမတ်စစ်သွေးကြွအဖွဲ့အစည်းမှာအပြစ်ခတ်ရယူရဆိုင်မှုနဲ့အစ္စရေးတစားခံတွေပြန်လွတ်လာဖို့အတွက်နောက်ထပ်တစ်ရက်ကြာအောင်မယ်လို့အစ္စရေးဘက်ကပြောကြားပါတယ်။အစ္စရေးတစားခံတွေပြန်လွတ်လာရင်းနဲ့ဂါဇာကမ်းမြောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့အတွက်၄ရက်အပြစ်ခတ်ရဖို့သဘောတူထားတဲ့သဘောတူညီချက်အတိုင်းဖြစ်ဖို့အတွက်တောက်စာနေမှာမှအစောဆုံးဖြစ်မယ်လို့ပြောပါတယ်။တစားခံ50ကိုဟာမတ်စစ်သွေးကြွတွေကပြန်လွတ်ပေးပြီးတော့အပြန်လှန်အဖြစ်ပါလက်စတိုင်းအချင်းသား150ကိုအစ္စရေးဘက်ကလွှတ်ပေးမယ်အစီအစဉ်အတိုင်းလုံးမှဖြစ်ပေမဲ့အရင်မျှော်လင့်ထားသလိုဒီကနေ့ကြာသပတေးနေ့မှာတော့ဖြစ်မှာမဟုတ်ဘူးလို့အစ္စရေးလုံခြုံရေးအကြံပေးပြောကြားခဲ့တာပါသဘောတူညီထားတဲ့အတိုင်းနှစ်ဖက်စလုံးကအသက်18နှစ်အောင်နဲ့အများစုအမျိုးသမီးတွေကိုလွှတ်ပေးရေးရှေ့ဆက်စူးစမ်းနေတယ်လို့သူကကြေညာချက်ထုတ်ပြန်ပါတယ်နှစ်ဖက်လုံးကြားမှာမူလသဘောတူထားတဲ့အတိုင်းစပြီးလွှတ်ပေးမယ့်ကိစ္စကတောက်ချာနေမတိုင်ခင်တော့ဖြစ်မှာမဟုတ်ဘူးလို့သူရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ယာယီအပြစ်ခတ်ရဆိုင်ကလည်းဒီကနေ့ကြာသပတေးနေ့မှာစတင်မှာမဟုတ်ဘူးလို့နောက်ထပ်အစ္စရေးတာဝန်ရှိသူတယောက်ကပြောပါရယ်ဂါဇာကမ်းမြောင်ဒေသမြောက်ပိုင်းကပါလက်စတိုင်းနယ်မြေတွေအပေါ်အစ္စရေးစစ်တပ်ကဒီကနေ့ကြာသပတေးနေ့မှာလည်းတိုက်ခိုက်မှုတွေကိုဆက်ပြီးတော့လုပ်နေပါရယ်ရှင်